မှတ်တမ်းရုပ်ရှင်ဖန်တီးသူဒါရိုက်တာကိုဖေမောင်စိန်းဟာထောင်ကနေလွတ်မြောက်ရပြီး၃ရက်အကြာဩဂုတ်လ၁၉ရက်ကဆာကူရာဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်ကိုဖေမောင်စိန်းရဲ့ဇာပနာကိုတော့ဩဂုတ်လ21ရက်မနေ့17နာရီရန်ကုန်မြို့ရေဝေးတုတ်တန်ခမတင်မှာကျင်းပမယ်လို့စနီးဖြစ်သူဒေါခင်ဆွတ်ဆူထေးက VOA ကိုပြောပါတယ်ဒီအကြောင်းရန်ကုန်ဘက်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ပြောပြပေးပါမယ်ရှင
်မှတ်တမ်းရုပ်ရှင်ဖန်တီးသူဒါရိုက်တာကိုဖေမောင်စိန်းဟာ2023ခုနှစ်စစ်အာဏာသိမ်းယူပြီးတဲ့နောက်ပိုင်းຫນွေອູ້ຕົນລະຍິກາລະດຊາມັດດັນຍົກຊິນປິညာແນ່ອຈານມະເພັດອານາພີຊານຍີມາປູປ້ອງປາວင်ເລົ່າຊາແຄດູຜິດປາແດ2022ຄຸນເມລະ28ຍະນີ້ມາໂຣກຍາປິນແຫຼວຍກໍມິມາພັນຊີຄັນກະຍາປີມັດດຍາອະຕິນເສັດຕົມຫມູ່ປົ່ງມາສັກຄົນຕິນແຫຼ1003ນີ້ຊາມາຄັນແຄຍາປາແດຫຼວຍກໍອຈင်းຖອງတွင်ຊີຊິນຕີບຍໍກາກູເສັດຄັນກະຍາປີຈາມາຍີຊົວລະແຄບາແດຄາຍູຕີບຍໍກາຈອງອອກປາຍມະເລົ່າໄນແນ່ອະທີຜິດແກແດລູມິຕາສຸວິນກາປ ્યો ບາແດပိသားစုရဲ့တောင်းဆိုမှုကြောင့်သူ့ကိုကရင်နေပြည်နယ်လွှဲကော့အချင်းထောင်ကနေပြေးခဲ့တဲ့ဇူလိုင်လတည်းအင်းစိန်အချင်းထောင်ကိုပြောင်းရွှေ့ခဲ့တာလို့စနီးဖြစ်သူဒေါ်ခင်စုစုထေးက VOA ကိုပြောပါရယ်ပြေးခဲ့တဲ့ဩဂုတ်လ16ရက်နေ့ကထောင်ကလွှမ့်မရခဲ့ပြီးတဲ့နောက်အင်းစိန်ဆေးရုံကနေဆာကူရာဆေးရုံကိုပြောင်းရွှေ့ကူတာခဲ့ပြီး3ရက်အကြာဩဂုတ်လ19ရက်နေ့နေ့လယ်2နာရီမှာကွယ်လွန်သွားတယ်လို့စနီးဖြစ်သူဒေါ်ခင်စုစုထေးက VOA ကိုပြောပါရယ်ကိုဖေမောင်စိန်းရဲ့ဇာပနာကိုတော့ဩဂုတ်လ21ရက်မနေ့ဆက်သနာရီရန်ကုန်မြို့ရေဝေးတုတ်တန်ခမ်းမတင်မှာပြုလုပ်သွားမယ်လို့စနီးဖြစ်သူက VOA ကိုပြောပါတယ်ကိုဖေမောင်စိန်းမကွယ်လွန်ခင်ကအင်းစိန်ဆေးရုံမှာတန်ကြိုးခြေကျင်းနဲ့ဆေးရုံတရတာလို့လည်းဆိုပါတယ်
ကျင်းကျောင်းမှာပို့တော့လေဒီရေလာဆောင်နေအမေကလာဆောင်နေခရီးဝင်တွေတော့ကျောင်းနေတော့တန်ကျိုးတော့ခတ်တာလေပေါ့နော်ခတ်တာလေဒါပေမဲ့လည်းနောက်ပိုင်းတော့ဟိုဟာပုံလေးတွေရောအမေရေးတွေရောနည်းနည်းကြည့်ကြောင်းနဲ့ကြည့်ကြတော့ခါကြတော့ဆုတ်ပြေးပြီးတော့ပါလေညတော့ကတော့အဆင်ကြီးကြီးကြီးကြီးလာတာတော့များပါလေ
ဒါရိုက်တာကိုဖေမောင်စိန်းဟာကတ်တုံးဆရာကြီးဦးဖေတင်ရသားဖြစ်ပြီးရန်ကုန်ရုပ်ရှင်သင်တန်းကျောင်းကနေရုပ်ရှင်မှတ်တမ်းအများအပြားဖန်တီးရိုက်ကူးခဲ့သလိုနိုင်ငံတကာဆုတွေလည်းအများကြီးရခဲ့သူဖြစ်ပါတယ်။ The River Our Iyawari ဖခင်ဖြစ်သူကတ်တုံးဦးဖေတင်အကြောင်းရိုက်ကူးထားတဲ့ရည်စရာလို့တော့မထင်တဲ့စသဖြင့်ထင်ရှားတဲ့မှတ်တမ်းရုပ်ရှင်အများအပြားဖန်တီးရိုက်ကူးခဲ့တာပါ။မှတ်တမ်းရုပ်ရှင်ဖန်တီးသူဒါရိုက်တာဖေမောင်စိန်ကွယ်လွန်တာဟာအနုပညာလောကအတွက်နှစ်နာမှုကြီးမားတယ်လို့ဆိုင်ရေးဆရာကဗျာဆရာဝေမှုသွင်းကခုလိုပြောပါတယ
်ဒီအနုပညာလောကအတွက်တော့တခြားဘောက်ဆုံးရှုံးမှုပေါ့ဒီအနုပညာ industry ကနေရှိတဲ့လူတွေတယောက်ပြီးတယောက်အပြင်ထွက်မထွက်လို့ရှိရင်သူတို့ရဲ့လက်ထက်မှာကြာဆုံးအခုလိုမျိုးပေါ့နော်မသေးစင်မဲနဲ့စေကူတာခွင့်တော့တော့ဆောင်ပြပဲနဲ့အရင်ဦးကြီးဆန္ဒရဲ့ဟိုဖိနေမှုအောင်မှာအသက်ဆုံးရှုံးသွားတယ်ဟာရမရေမတွက်နိုင်အောင်ပဲဆိုတော့ဒါကဒီတိုင်းပြည်မှာရှိတဲ့အနုပညာ industry ရဲ့ကြာဆုံးမှုလို့လည်းပြောလို့ရပါတယ်ချက်ောက်စီရဲ့ဒီဖိနေမှုကအနာဂတ်လူငယ်တွေအတွက်လည်းလမ်းပျောက်စေတာပေါ့ဗျာကျွန်တော်တို့ကတော့အရင်ရှိလိုက်ရေကွဲရတယ်ဝန်းနေရတယ်ဟိုစူပါတဲ့အဖြစ်အပျက်တစ်ခုပါပဲအနာဂတ်လူငယ်တွေအတွက်လည်းဗျာအခုခေတ်ပေါင်းဆင်းရဲချေပွင့်ပါကျွန်တော်ကတော့ဟိုအရင်နှမျောပါတယ်ဗျာ
ကိုဖေမောင်စိန်းဟာမြန်မာရုပ်ရှင်အပြောင်းလဲအတွက်ထိပ်ပိုင်းကဦးဆောင်ပါဝင်ခဲ့ပြီးလူငယ်ရုပ်ရှင်သမားအများအပြားကိုလှမ်းပြလက်တွဲခေါ်ဆောင်ခဲ့သူတူဦးဖြစ်တယ်လို့လည်းလှုပ်ဖော်ကိုင်ဖက်တွေကပြောပါတယ်